မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာရန်ကုန်တိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးနဲ့မွန်ပြည်နယ်တို့က2015အထွေထွေရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒီနေ့မနေ့ရန်ကုန်မြို့တော်ဝင်နှင်းစီမှာတွေ့ဆုံကအမှားစကားပြောခဲ့ပါတယ်။ပြည်သူကိုယ်စားလှယ်ဖြစ်ထိုင်မဖြစ်ထိုင်တသက်ပြနိုင်မှုအတွက်ကိုယ်စားလှယ်စီစီရေးအဖွဲ့တွေဖွဲ့စည်းပြီး9နှစ်တာကာလတစ်လျှောက်လုံးစစ်ဆေးသွားဖို့ရှိတယ်လို့ဒေါန်ဆန်းစုကြည်ကပြောခဲ့တဲ့အကြောင်းတွေ့ဆုံပွဲကိုတက်ရောက်လာတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကသတင်းတောက်တွေကိုပြန်ပြောပြပါတယ်။
ပထမဆုံးပြောသွားတာကတော့ဒီကိုယ်စားလှယ်စီစီရေးအဖွဲ့ကို NLD ကနေဖွဲ့မယ်ပေါ့နော်ဖွဲ့ပြီးတဲ့အခါကျတော့ဒီပြည်သူကပြတ်သက်ထောက်ခံလိုက်လို့ကိုယ်စားလှယ်တွေဖြစ်ပြီးသွားပေမဲ့လည်းပြည်သူကိုယ်စားလှယ်ဖြစ်ထိုင်မဖြစ်ထိုင်ဆိုတာကိုတောက်လျှောက်9နှစ်အတွင်းမှာတက်တည်ပြနိုင်ရမယ်အဲ့ဒါကြောင့်မလို့ကိုယ်စားလှယ်စီစီရေးအဖွဲ့နဲ့တောက်လျှောက်ပေါ့နော်9နှစ်လုံးစီစစ်ဆောင်ရွက်သွားမယ်လို့ပြောပါတယ
်ကိုယ်စားလှယ်တွေရဲ့အင်္ဂလိပ်စာအရေးသွေးကိုစစ်ဆေးပြီးနိုင်ငံခြားအစည်းအဝေးတွေကိုအရေးအချင်းလိုက်ဆေးလွတ်မှဖြစ်တဲ့အကြောင်းလဲပြောခဲ့တယ်လို့ဆိုပါတယ
်အင်္ဂလိပ်စာကိုလည်းဆမ်ဝဲစစ်မယ်ပေါ့ဆမ်ဝဲစစ်ပြီးတော့မှရတဲ့အမှန်လိုက်ကိုနိုင်ငံတကာအစည်းအဝေးတွေပါတယ်ဖိတ်ခံရလို့ရှိရင်တက်တာရှိမယ်ခေါင်းစဉ်ရှိမယ်ကိုတက်ရတာတွေရှိမယ်ပေါ့နော်အဲ့လိုတက်ရတဲ့အချိန်မှာလဲကိုယ့်ရဲ့ကျွမ်းကျင်မှုလိုက်နော်ကိုယ့်ရဲ့အင်္ဂလိပ်စာကောင်းမွန်မှုလိုက်ရွေးတာဖြစ်တယ်ဆိုလို့ရှိရင်ဒီလူတယောက်ကကျမတို့မို့ကျွန်တော်ပေါ့နော်တခါမှမပါဘူးလို့လာပြောလို့ရှိရင်အဲ့ဒါသည်ပါဝင်ဖို့လို့အတွက်သူ့မှာအရေးချင်းမပြေဝလို့ဖြစ်တယ်ပေါ့နော်မှန်မှန်ကန်ကန်ပဲလူမှန်နေရာမှန်ဖြစ်အောင်ရွေးချယ်ပြီးတော့မှဒါကိုယ့်လူတွေရဲ့ capacity building ပေါ့နော်တင်နန်းပေးတာမျိုးလုပ်သွားမယ်လို့ပြောပါတယ
်ဒါအပြင်အနိုင်ရကိုယ်စားလှယ်တွေဟာမိမိမျိုးနဲ့တန်ရှင်းဖို့အတွက်ကိုယ်စားလှယ်တွေကိုယ်တိုင်အမိုက်ကောက်ဖို့အစီအစဉ်လဲဆောင်ရွက်ဖို့ဒေါန်ဆန်းစုကြည်ကညွှန်ကြားထားတယ်လို့ပြောပါတယ
်နောက်တစ်ခုကကျတော့ကျမတို့မြို့နယ်တိုင်းမှာကိုယ့်မြို့နယ်ကနေစမယ်ကိုယ်စားလှယ်တွေအကုန်ပါဝင်ပြီးတော့မှကျမတို့အမိုက်ကောက်ရမယ်ကိုယ်တမြို့နယ်လုံးတန်ရှင်းသွားအောင်ဘာဖြစ်လို့ဒီလိုအမိုက်ကောက်ခိုင်းလဲဆိုလို့ရှိရင်ပြည်သူလူထုလုပ်တဲ့အလုပ်မျိုးကိုကိုယ်စားလှယ်ကလည်းလုပ်နိုင်ရမယ်ကိုယ်စားလှယ်ဥဆောင်ပြီးတော့မှအမိုက်တွေကောက်ရမယ်အဲ့ဒါကိုလည်းညွှန်ကြားချက်နဲ့လာမယ်လို့ပြောပါတယ်ဒါတမြို့နယ်လုံးပြီးလို့ရှိရင်ကိုမြို့နယ်လိုက်ကိုရဲ့မြို့နယ်ရဲ့တာဝန်ကိုလေးထားပြီးဆောင်ရွက်ရမယ်လို့ပြောပါတယ်။နောက်ကိုမလုံနိုင်တာကိုပြည်သူလုံနိုင်ရမယ်လို့တွေးလို့မရပဲနဲ့ကိုမလုံနိုင်တဲ့ကိစ္စကိုပြည်သူလည်းလုံနိုင်မှာမဟုတ်ဘူး။ပြည်သူကိုလှုပ်စေခြင်းလို့ရှိရင်ကိုကိုယ်တိုင်ကဥဆောင်ပြီးလှုပ်ပြရမယ်ဆိုတာမျိုးလည်းပြောပါတယ်
။ဒီနေ့တွေ့ဆုံပွဲမှာဒေါန်ဆန်းစုကြည်ကလွှတ်တော်ကိုယ်စားလှယ်တွေကိုအဖွဲ့ချုပ်ရည်မှန်းချက်အဖွဲ့ချုပ်မူအဖွဲ့ချုပ်သမိုင်းကိုလေ့လာထားဖို့မှာကြားလိုက်တယ်လို့သိရပါတယ်
။ကျမတို့အဖွဲ့ချုပ်ရဲ့ဒီမှန်းချက်တွေအဖွဲ့ချုပ်ရဲ့သမိုင်းပေါ့နော်အဖွဲ့ချုပ်ရဲ့အခြေခံမှုတွေနော်အဖွဲ့ချုပ်မှာကျင့်သုံးနေတဲ့ကျမတို့စံနှုန်းစံသားတွေသိရမယ်နော်ဒါတွေကိုလည်းလေ့လာထားပါလေ့လာထားပြီးလို့ရှိရင်လူတိုင်းလူတိုင်းကိုဒါရေးဖြေစာမွေးစစ်မယ်စာမေးပွဲကြလို့ရှိရင်ထပ်ဖြေရမယ်ဆိုလို့ရှိရင်ကြလို့ထပ်ဖြေရင်အချိန်လဲနှစ်ခါပို့ကုန်တယ်လူလဲနှစ်ခါပို့ပင်မှန်းတယ်အဓိကတော့အချက်ကွဲတယ်ပေါ့နော်ဆိုလို့ရှိရင်တစ်ခါတည်းနဲ့အအောင်ဖြေကြပါဖွဲ့စည်းပုံအခြေခံဥပဒေဒါကိုလည်းစာမွေးစစ်တယ်လို့စစ်မယ်နောက်တစ်ခုကကျမတို့ဖွဲ့ချုပ်ကနေထုတ်ထားတဲ့ရွေးကောက်ပွဲကြေညာစာတမ်းကိုလည်းသိရမယ်ပေါ့နော
်ပြည်သူလူထုနဲ့ဆက်ဆံရေးပြည်လည်ဖို့နဲ့ပါတီအတွင်းအချင်းချင်းညီညွတ်ဖို့လွှတ်တော်ကိုယ်စားလှယ်အချင်းချင်းညီညွတ်ဖို့ကိုလည်းဒေါန်ဆန်းစုကြည်ကမှာကြားလိုက်တယ်လို့ဆိုပါတယ
်အဓိကပြောတာကဘာလဲဆိုပြည်သူလူထုနဲ့ဆက်ဆံရေးနော်ဒါလည်းပြောတယ်ဒါလည်းပြည်လည်ရမယ်နောက်တစ်ခုကကျတော့ကိုယ်ပါတီတွင်သုံးမလို့ရှိရင်ဒီလွှတ်တော်ကိုယ်စားလှယ်တွေအချင်းချင်းရဲ့ဆက်ဆံရေးလည်းကောင်းမွန်ရမယ်နော်အချင်းချင်းလည်းညီညွတ်မှုရှိရမယ်နော်အဖွဲ့ချုပ်အတွင်းမှာနော်အစုအဖွဲ့တွေဖွဲ့ရပြီးတဲ့အခါကျတော့ဆရာမွေးတပည့်မွေးဂိုင်းကနာတွေဖွဲ့လာဒါမျိုးကိုလုံးဝလက်သင့်မခံဘူးဒါပေမဲ့ပုံကိုရင်းရခင်မင်းနာရင်းနှီးတာအလုပ်တူတူလုပ်တာကတော့ဒါတော့ခွင့်ပြုလို့ရတယ်ဥပဒေဒါချိုးပေါက်ခဲ့ရင်တော့ဥပဒေတိုင်းပဲအရေးယူမယ်ကို့အချင်းချင်းမလို့တက်ညာမှာမဟုတ်ဘူးလို့ပြောပါတယ်ပြီးလို့ရှိရင်ပြည်သူလူထုညှို့ညင်တာကိုမခံရပါစေနဲ့နော်ပြည်သူလူထုမြစ်တာပြက်သွားလို့ရှိရင်ကို့ရဲ့နိုင်ငံရေးဘဝလည်းတည်သွားတယ်ပေါ့နော်ငွေရရှိမှုထက်ပိုအရေးကြီးတယ်ဆိုတာကိုပြောပါတယ်
အဖွဲ့ချုပ်ရဲ့ပြုပြင်ရေးကိစ္စတွေအပါအဝင်ပြည်သူတွေနဲ့ကိုယ်စားလှယ်တွေတသားတည်းရှိကြောင်ပြသဖို့အတွက် NLD ကိုယ်စားလှယ်တွေရဲ့လွှတ်တော်တက်လို့ရမယ့်လသတွေကိုလည်းဖျက်တောက်သွားဖို့အစီအစဉ်ရှိတဲ့အကြောင်းဒေါန်ဆန်းစုကြည်ကကိုယ်စားလှယ်တွေကိုပြောခဲ့ပါတယ
်ကိုယ်စားလှယ်ဒီစီကနေလစာဖျက်မယ်လစာဘာလို့ဖျက်ရလဲဆိုလို့ရှိရင်ဥပမာပေါ့နော်ပြည်တော်စုကိုယ်စားလှယ်တွေအဆင့်ဆိုလို့ရှိရင်သူကတစ်လောက်နှစ်သိန်းခွဲဖျက်မယ်ထိတ်ဆုံးရောက်တဲ့လူဆိုအနည်းဆုံးလစာရဲ့တစ်ဝက်အထိဖျက်မယ်ပေါ့နော်အဲ့ဒါအကြောင်းနှစ်ရရှိတယ်။နံပါတ်၁ကကြတော့ပြည်သူတွေကဆင်းရဲနေတယ်။ပြည်သူတွေကဆင်းရဲပြီးတော့မှပြည်သူတွေကမဲပေးလိုက်ပြီးတော့မှကိုယ်စားလှယ်တွေကလစာဒီကိုယ့်ရဲ့စာဝတ်နေရေးထက်ပိုရှင်နေတယ်ဆိုတာသိတယ်။သိတဲ့အတွက်ကြောင့်မလို့ပြည်သူတွေရဲ့မျက်နှာကိုထောက်ထားတဲ့အနေနဲ့ပြည်သူနဲ့တသားတည်းနေတဲ့ဒီလိုယဉ်ကျေးမှုမျိုးဖြစ်အောင်အတွက်ကိုလစာကိုဖျက်မယ်။ ဒုတိယချက်ကတော့အဖွဲ့ချုပ်ကလည်းဆင်းရဲတာဖြစ်တဲ့အတွက်ကြောင့်မလို့အဖွဲ့ချုပ်မှလည်းပြုပြင်ပြောင်းလဲစရာတွေရှိတယ်ရုံးကန်ငှားဖို့တွေရှိတယ်ဥပမာအဖွဲ့ချုပ်ကမြို့နယ်အဆင့်မှာရုံးကန်မငှားနိုင်ဘူးမငှားနိုင်လို့ရှိရင်ဒီရုံးဖွင့်ဖို့ကာယကံရှင်တွေပေါ့နော်တချို့စေတနာရှိတဲ့အလူရှင်တွေကနေပြီးတော့ဆိုင်းဘုတ်တင်ထားခိုင်းတယ်ဒါပေမဲ့တစ်ချိန်မှာဘာဖြစ်လာနိုင်လဲဆိုရင်အဖွဲ့ချုပ်အတွင်းမှာအလူရှင်တွေကပေါ့နော်မလျော်ဩဇာကိုတုံးပြီးတော့မှအဖွဲ့ချုပ်တွင်းမှာဝင်ရင်ဆွတ်ဖက်တာတွေရှိနိုင်တယ်အဲ့ဒါကြောင့်မလို့အတွက်ကိုလစာတွေကနေဖြတ်မယ်ပြီးလို့ရှိရင်ပိုင်ဆိုင်မှုတွေကိုလည်းအခုချိန်မှာကျမတို့ကရွေးကောက်ပွဲဒီကိုယ်စားလှယ်လောင်းနေနဲ့တင်တဲ့အချိန်မှာပါတီကိုကျမတို့တင်ထားရတယ်ပိုင်ဆိုင်မှုအဲ့ပိုင်ဆိုင်မှုတွေဒီကိုလည်းတစ်ချိန်လုံးစစ်ဆေးသွားမယ်ပေါ့နော်၅နှစ်တွင်းမှာတစ်ချိန်လုံးစစ်ဆေးသွားမယ
်ကိုယ်စားလှယ်တွေအနေနဲ့ငွေရေးကြေးပြဿနာတွေကိုအထူးသတိထားဖို့နဲ့ကိုယ်စားလှယ်တွေအမှားလုပ်တာကိုအမှန်ဖြစ်အောင်ပြုလုပ်ပေးမှာမဟုတ်ဘဲဥပဒေအတိုင်းသာဆောင်ရွက်မှာဖြစ်တဲ့အကြောင်းဒေါန်ဆန်းစုကြည်ကမှားကြလိုက်တယ်လို့ဒေါက်တာဒေါ်သက်သက်ခိုင်ကပြောပြပါဗျ
။နောက်တစ်ခါကျတော့ငွေရေးကြေးပြဿနာတွေတတိထားဖို့လို့လေ။တခါလေကျရင်ငွေရေးကြေးပြဿနာတွေငွေရေးကြေးမလုံလောက်တာတွေရှိတယ်။အဲ့ဒါတွေကိုဒီမလုံလောက်တာတွေကိုကိုနီကိုဟန်နဲ့ဖြည့်ရှင်းပြီးတော့မှမှားလို့ရှိရင်တော့အမှားကိုအမှန်လုပ်ပေးလို့မရဘူး။အဲ့ဒါကြောင့်မလို့ပြဿနာတွေပါတွေရှိမယ်လို့ထင်လို့ရှိရင်အကူအညီလိုတယ်ဆိုလို့ရှိရင်တောင်းပိုင်ခွင့်ရှိတယ်ဖွဲ့ချုပ်ကိုတောင်းပိုင်ခွင့်ရှိတယ်စ조사ပြီးတော့ကူညီမယ်မှားလို့ရှိရင်တော့အမှားအမှန်လို့လို့မရဘူးတကယ်လို့အမှားဖြစ်သွားပြီးလို့ရှိရင်တော့ဥပဒေရပဲအရေးယူမယ်ဥပဒေရအရေးယူလို့เนาะထောင်နေပါတွေကြာသွားလို့ရှိရင်တော့အဖွဲ့ချုပ်အဖွဲ့ဝင်ဖြစ်တဲ့အတွက်ကိုရဲဘော်ရဲဘက်စိတ်ဓာတ်နဲ့ထောင်ဝင်စားတော့လာတွေ့မယ်လို့ပြောပြီးတော့မှညှိကုံချုပ်သွားပါတယ်ရ
ှင် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာရန်ကုန်တိုင်းဒေသကြီးမွန်ပြည်နယ်တင်းရိုင်ကကိုယ်စားလှယ်တွေကိုမနက်ပိုင်းတွေ့ဆုံခဲ့ပြီး AR တိုင်းဒေသကြီးပဲခူးတိုင်းဒေသကြီးရခိုင်ပြည်နယ်၊ကရင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေကိုညနေပိုင်းတွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ။